ये सियादरें जासिया युरे पिटे जाने जो उच्च माउने जाने जो मम्मा लीरो ये तांगे सियामोहे तां जाने जो हा ले जाऊं कैंसा योगा ने डिग्नी में ने कोयलं द्वाबारे सियामोहे ये नाइ ने पत्ते पीरो कुचिया अपिए सोंप्यो ब्यापा मेशे
कब्यासिया साये सियामोहे तां जाने जो छाउसे शने सदिमान नसे तो ये मने कुनाईगा यंगोम्यू श्रीगोंडाई अटुगु सीगा मा कोयलं द्वाबारे लोंगेरे ने मेला ग्रेगा कैंसा ने यारे ले जाऊं कैंसा योगा ने कोयलं द्वारा पिटे लु सियामोहे ये टू
กุโซติ้งอ่ะวิโยอีกูเปาะปะบาเรกะบยาเสียสายเสียโมหิ่งมะกวยลงกินกินสาโยกายินไสเนี่ยได้นอกซုံးเฉิงตู้ยะยัดดิเจตู้ยะโลกอเมญกูรอตูกุโซติ้งอ่ะอกุโลเปาะปะบาเรดิกะตะคูก็รอดิโยกามาเสร็จแกเนี่ยลงแกเนี่ย9 လောက်ရှိပြီပေါ့အဲ့တော့အခုဒီယောဂဖြစ်တဲ့အချိန်ကျတော့လေဘာပဲပြောဒီရေဒီယေးရှင်းတွေယူတယ်ဘာတွေယူတယ်ခါကျတော့အားလုံးကတော့ဝိုင်းပြီးတော့သူ့ကိုအာဟိုတက်တက်လောက်ကလည်းစားတယ်နောက်ပြီးတော့ဒီဥပုပ်ကြီးနဲ့ဆိုလို့ရှိရင်တော့အစားအသောက်ပါညာမရှိရင်တော့ခန်းနိုင်မှာမဟုတ်ဘူးပါဘူးဆိုပေမဲ့သူကပြက်ပြက်တတတာပဲဒီသူ့တီလာပါညာဟိုတော့ဒီဟာနဲ့တော့သူမလဲနိုင်ဘူးပေါ့နော်ဆိုတော့နောက်
ရေးမပြတ်ခဲ့ဘူးလို့သိရပါတယ်အထူးသဖြင့်ကင်ဆာယောဂနဲ့ပတ်သက်တဲ့စာရီးကဗျာတွေကိုလည်းရေးခဲ့တဲ့အကြောင်းကိုဆရာမိုးဟင်းရဲ့တူကိုစိုးသိန်းကပဲအခုလို့ဆက်ပြောပြပါဗျာ
နောက်ဆုံးရေးသွားတဲ့ကဗျာကဒီပိုင်လေးပဲမှာရေးသွားတဲ့အဲ့ဒီမှာဆောင်းမနဲ့ကဗျာပေါ့ဒီကင်ဆာယောဂနဲ့ပတ်သက်ပြီးရေးသွားတာဒါနောက်ဆုံးရေးသွားတဲ့ဟိုပါပါပဲဆောင်းမနဲ့ကဗျာပေါ့နောက်ပြီးတော့စာအုပ်နောက်ဆုံးထွက်တဲ့စာအုပ်ကတော့ What I See How I Feel ဆိုပြီးတော့အဲ့ဒီမှာတော့သူကအဲကျွန်တော်တို့ဟိုဟာဆောင်းမလေးတွေလည်းပါတယ်ကဗျာလေးတွေလည်းပါတယ်အကုန်လုံးသူ့ဟိုဟာလေးတွေပေါ့အားလုံးစုစည်းပြီးထုတ်ပြတဲ့ဟာလေ
းဆရာမိုးဟင်းကိုမြန်မာစာပေလောကသားတွေကကဗျာဆရာစာရေးဆရာအပြင်ကဗျာတွေကိုမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုဘာသာပြန်တဲ့နေရာမှာထူးချွန်ထက်မြက်တဲ့ပညာရှင်တဦးဖြစ်လဲသတ်မှတ်ထားကြတာပါဆရာမိုးဟင်းကိုတာဂျာနယ်ကျော်လို့စာပေလောကသားတွေကလီလီစားစားခေါ်ဝေါ်ကြပါတယ်ဆရာမိုးဟင်းကဂျာနယ်ကျော်ဦးချစ်မောင်နဲ့ဂျာနယ်ကျော်ဒေါ်မမလေးတို့ရဲ့အငယ်ဆုံးသားတဦးဖြစ်ပါတယ်ဒါကြောင့်လည်းသူ့ရဲ့ဆောင်းပါးတွေကဗျာတွေထဲမှာသူတစ်မိလိုက်တဲ့ဂျာနယ်ကျော်မိသားစုဝင်တွေရဲ့အကြောင်းသူ့ရဲ့ငယ်ဘဝရုပ်ပုံလွှာသူ့ရဲ့ခရီးသွားအတွေ့အကြုံတွေကိုရေးသားခဲ့ပါတယ်ဆရာမိုးဟင်းဟာအိန္ဒိယနိုင်ငံဒါဂျီလင်မြို့မှာပညာသင်ခဲ့သူဖြစ်ပါတယ်။ဂျာနေဂျွန်မိသားစုဝင်စာပေမျိုးဆက်ထဲမှာတော့ဆရာမိုးဟင်းနဲ့အတူ2009ခုနှစ်ကကွယ်လွန်သွားခဲ့တဲ့ပြင်သစ်ဘာသာပြန်ပါရဂူဒေါက်တာဒေါခင်လေးမြင့်တို့ဟာမြန်မာစာပေလောကမှာထင်ရှားတဲ့စာပေမောင်နှမနှစ်ဦးဟာတော်လိုင်းကောင်စီလက်ထက်ကဆရာဦးမိုးဟင်းဟာမိခင်ဂျာနေဂျော်ဒေါ်မမလေးနဲ့အတူနှစ်ချီထောင်ကြားခဲ့သူလည်းဖြစ်ပါတယ်။ဆရာမိုးဟင်းဟာရန်ကုန်အင်ဒိုနီးရှားတန်ယုံစီးပွားရေးဌာနမှာအရာရှိဘဝနဲ့ဆယ်နှစ်ကျော်အမှုထမ်းခဲ့သူလည်းဖြစ်ပါတယ်။တစ်ဖက်ကလည်းကဗျာတွေစောင်းမားတွေကိုမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုရေးသားခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်လောက်ကစပြီးအလုတ်ကထွက်ကမြန်မာစာပေနယ်ထဲမှာပဲစာပေရေးသားတာကိုဇောက်ချလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံကချီးမြှင့်တဲ့ကဗျာစုကိုလည်းရရှိခဲ့သူဖြစ်ပါတယ်။စာရေးဆရာကဗျာဆရာမိုးဟင်းရဲ့ရုပ်ကလပ်ကိုတော့စနေနေ့နနက်7နာရီမှာရေဝေးတုတ်တံမှာတင်ကြုံမှာလို့သိရပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးတတူတမိတူကြိုင်ရင်ခဲကြောင်းလည်းသိရပါရခင်ဗျာ